2020ဧပြီလ30မှာတက်တန်းကုန်ဆုံးတော့မယ် EU ဥရောပသမဂ္ဂရဲ့မြန်မာဘုံမှာချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုကိုနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ကြောင်းဥရောပကောင်စီကတောက်ကြနေမှာကြေညာပါတယ်ပြီးခဲ့တဲ့နှစ်တွင်းမြန်မာနိုင်ငံအခြေအနေကိုတေချာသုံးသပ်ရမှာမြန်မာနိုင်ငံမှာဒီမိုကရေစီနည်းလမ်းမကျတဲ့လှုပ်ဆောင်မှုတွေလူ့ခွင့်ရေးချိုးဖောက်မှုတွေအတော်ဆဆဝါဝါဖြစ်ပွားနေတာတွေ့ရဆဲဖြစ်တဲ့အတွက်အခုလိုတက်တန်းတိုးဖို့ဆုံးဖြတ်ရတာဖြစ်ကြောင်းဖော်ပြထားပါတယ်EU ကအရေးယူတန်ခတ်မှုချမှတ်ထားသူလူပုဂ္ဂိုလ်က103ရှိပြီးကုမ္ပဏီပေါင်းက22ခုရှိကြောင်းနဲ့ဒီလူပုဂ္ဂိုလ်တွေကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားတယ်လို့သူတို့အတွက်စီးပွားရေးအရင်းမြစ်ရအောင်ဒါမှမဟုတ်သူတို့အတွက်ငွေကြေးထောက်ပံ့မှုတွေကိုသူတို့ကိုဖြစ်စေသူတို့နဲ့ဆက်နွယ်နေသူတွေကိုဖြစ်စေဓာတ်ရိုက်ဒါမှမဟုတ်တော်ဝိုက်ပေးအပ်မှုမလုပ်ဖို့တားမြစ်တာပါဒါပြင်သူတို့တွေဥရောပဒေသရင်းဝင်ရောက်မှုအတွက်လည်းခီးသွားကန့်သတ်မှုတွေချမှတ်ထားတယ်လို့ဖော်ပြပါတယ်EU ကမြန်မာပေါ်မှာလက်နက်နဲ့လက်နက်ပစ္စည်းတွေတင်ပို့မှုကိုတားမြစ်ထားတယ်လို့ဆက်သွယ်ရေးဆိုင်ရာစောင့်ကြည့်တဲ့ဆက်ပစ္စည်းတင်ပို့မှုတွေကိုလည်းဆက်လက်တားမြစ်ထားကြောင်းကြေညာချက်မှာဖော်ပြထားပါတယ်